ကချင်ပြည်နယ်ပမော်ခရိုင်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ကချင်လူလိုက်ရေး DNA တို့အကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲတွင်ဒေသခံတွေထိခိုက်မှုတွေလည်းရှိနေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါကချင်လူလိုက်ရေးတပ် DNA တင်ယူထားတဲ့ပမော်ခရိုင်မိုးမောင်းမြို့နယ်ရွာသွက်ရွာမြင့်နှချင်းဆိုင်တောင်ကုန်းကိုမြန်မာတပ်မတော်ဘက်ကပြန်လည်တင်ပိုက်နိုင်ဖို့မနေ့ကနေဒီကနေ့ထိလေကြောင်းကူနဲ့ပါထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ပမော်မြို့ခံဒုကပြောပါတယ
်မြို့တိဟိုဘက်ကကဆလောင်ကုန်းလေအဲမှာဖြစ်တာအခုတိပြနေတာဟိုလေနေနဲ့ဘုံလာကျေးဒီမနေ့ရောက်လို့နေရရဟိုရမိုးချိုးခေက
KIA ပြန်ကြားရေးတာဝန်ခံဒူဘူမူကြီးနော်ပူကတော့မြို့တိတ်ရွာပဲဖြစ်ပွားတဲ့တိုက်ပွဲရှင်တွေကိုတော့အခုလိုပြောပါတယ
်။မနေ့ကမနေ့ပေါ်တော့6နာရီခွဲချိန်ကနေစဖြစ်တယ်။စဖြစ်တဲ့ချိန်မှာတော့ချစ်ကုန်စီတပ်မတော်ဘက်ကနေမင်းကြီးနဲ့လမ်းပစ်တာ။မြင်းနေပိုင်းဆိုတော့သူတို့ကမြင်းပြင်းနဲ့ပြန်ပစ်တာတယ်။ချင်းချင်းတိုက်ပွဲတွေပြန်ဖြစ်တာ။အဲ့ဒီချိန်မှာတော့လေကြောင်းပြန်တိုက်ခိုက်တာရှိပါတယ်။လေကြောင်းတွေကတော့ jet fighter တို့ helicopter တိုက်တာရှိပါတယ်။မနေ့ည9နာရီအထိပေါ့နော်ဒီနေကြောင်းနဲ့တက်တာရှိပါလား
လက်ရှိဖြစ်ပွားနေတဲ့ဒေရခေါ်ဆလောင်ကုန်းခေါ်တာဝါတိုင်ကုန်းတိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုကတော့အတိမပြုတ်နိုင်သေးဘူးလို့ဒူဘူမူကြီးနော်ပူကဆိုပါတယ်လက်ရှိပမော်မိုးမောက်ဒေါ်ဖုံးရံဘက်မှာတော့မြန်မာစစ်တပ်ကနေအင်အားတိုးချဲ့ထားတဲ့အနေအထားမှာရှိနေပါတယ်မနေ့ကညနေပိုင်းမှာလည်းပမော်မြို့တက်ကရိုနီနန့်ခွမ်းကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ KIA တပ်တို့ကြားပြကမှုတွင်ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပမော်တီရခန်ဒူးကပြောပါတယ်
ဒီနေ့ပိုင်းမှာနမ်ဖာပေါ့တက်ကရိုမရောက်ခင်လားဆိုတာပြန်ဒီနေ့တိုက်ပွဲဖြစ်တယ်ရပ်သားတော့3ယောက်ထိသွားတယ်ဒဏ်ရာရတာဟုတ်2ယောက်ကဆွေးရတယ်အဲဒါနဲ့ချိန်ကြီးနဲ့ကဘယ်လောက်ချိကြလဲကျွန်တော်တို့ကကြားမသိရဘူး
နမ်ဖာတရဏီရောက်လာတဲ့မြန်မာစစ်ရင်တန်းကို KIA ပြည်သူစစ်တပ်ဖွဲ့ကနေပြစ်ခတ်တာဖြစ်ပြီးမြန်မာစစ်တပ်ဘက်ကပြန်လည်ပြစ်ခတ်ရမှာရွာသားတချို့ထိခိုက်မှုရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်မြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့စစ်ရေးသင်းမှခဲ့တဲ့ကချင်ပြည်နယ်ပမော်ခရိုင်မိုးမောင်းမြို့နယ်မှာပြီးခဲ့တဲ့ဧပြီလတတိယပတ်ကစပြီးတော့ဒေသခံရွာသားထောင်ထဲချီစစ်ဘေးသိမ်းရှောင်နေရပါတယ်ပမော်မြို့ဖုန်ကြီးကျောင်းမိုးမောင်းမြို့ KBC အသင်းတော်မှနဲ့မန္တောင်ဆိုတဲ့ရှမ်းရွာမှာစစ်ရှောင်း2000ကျော်ကျော်တင်းရှောင်းရောက်ရှိနေတာပါမိုးမောင်းမြို့နယ်မှာတပတ်ခန့်တိုက်ပွဲရတ်တနေရာကနေအခုလိုတိုက်ပွဲပြန်ဖြစ်လာတဲ့အတွက်စစ်ရှောင်းတွေနေရာမပြောင်းရဲကြသေးဘူးလို့မိုးမောင်းဒေသခံလူကပြောပါတယ
်တချို့ကျတော့လည်းပြန်ကျင်နေပြန်ဖို့လည်းခိုင်းပြင်းနေတယ်ပေါ့လေဒီရက်ပိုင်းထက်မှာတိုက်ပွဲကတရနေညင်ညွားတော့ဒါမဲ့လည်းမနေ့ကပြန်ဆက်ဖြစ်တဲ့အခါကျတော့တို့တို့ကပြန်ဖို့ကတော့ပြန်နောက်ပြန်ဆုတ်ခါရတာပေါ့
ပြီးခဲ့တဲ့ဧပြီလ10ရက်နေ့မှာမိုးမောင်းမြို့နယ်တွင် KIA နဲ့နတ်ဆက်ကစစ်ကောင်စီတပ်ဖွဲ့တို့ပြစ်ခတ်မှုကြောင့်အရသာ4ဦးသေဆုံးခဲ့ပြီးတိုက်လေရင်နဲ့ပြစ်ခတ်မှုကြောင့်ဖုန်ကြီးကျောင်းနဲ့လူနေအိမ်ခြေတချို့ပျက်စီးဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။2013ခုနှစ်တုန်းကလည်းမြန်မာစစ်တပ်နဲ့ KIA ကချင်းလွတ်လပ်ရေးတပ်ဖွဲ့တို့တကြောပြန်ဖြစ်ပွားတဲ့တိုက်ပွဲတွေမှာလည်းမိုးမောင်းမြို့နယ်ကရွာသားတွေစစ်ဘေးသိမ်းရှောင်နေရတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။လက်ရှိကချင်ပြည်နယ်တွင်စစ်ရေးသိမ်းမှနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ကချင်ပြည်နယ်ထက်မှပမော်၊မိုးမောက်၊ဝိုင်းမော်၊အင်ဂျန်ရန်ဖန်ကမြို့နယ်ဘက်မှမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်။အလားတူရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်နန့်ဆန်မြို့နယ်မှာဧပြီလ23ရက်နေ့မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဧပြီလ22ရက်နေ့မှာလင်ကြီးခရိုင်မွန်းနယ်မြို့နယ်လွယ်လင်ခရိုင်နန့်ဆန်မြို့နယ်နဲ့ကျေးတီမြို့နယ်မိုင်းနောင်မြို့နယ်ခွဲတွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကျွန်တော်နိုင်ကုန်းအိမ် VUE မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်။